ရှမ်းပြည်နယ်မြောက်ပိုင်းကိုကံဒေသမှာဒီကနေ့လည်းအနည်းဆုံးနှစ်နေရာလောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအစိုးရဘက်ကလေတပ်ကိုတုံ့ပြန်တိုက်ခိုက်တာတွေရှိတယ်လို့ကိုကံဘက်ကပြောပါတယ်ဒေသတွင်းတိုက်ပွဲတွေကြောင့်လောက်ကိုင်းမြို့မှာဈေးတွေကျောင်းတွေပိတ်ထားခဲ့တယ်လို့အရက်သားတွေထောင်းတဲ့ချီပီတိုးနိုင်ငံဘက်ကတင်ဆောင်နေတာတွေလည်းရှိနေပါတယ်ကိုကံဒေသနောက်ဆုံးအခြေအနေတွ
ချုပ်ခွင့်ရဒေသမှာတနင်္လာနေ့နေကင်းပိုင်းကစတင်ပြီးဥဖုံးကြားရှင်ခေါင်းဆောင်နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့ကတိုက်ပွဲ၄ကြိမ်ဖြစ်ခဲ့သလိုဒီကနေ့မှလည်းအနည်းဆုံးတိုက်ပွဲ၂ကြိမ်ဖြစ်ခဲ့ရမှာအစိုးရဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ကိုကန်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥထွန်းမြတ်လင်းကပြောပါတယ်
။ဒီနေ့ကတော့တို့ဟယ်လီကော့ပတာမဇီးနဲ့ကျွန်တော်တို့ဆက်ပြီးတိုက်နေပါတယ်။ပြီးတော့ဖိုက်တာလည်းမဇီးလာတယ်ဒီနေ့။ရခိုင်ရန်နေပြီးတော့မှပုံကျဲတယ်ပြီးတော့ဆက်တနက်နဲ့ပြစ်တယ်။ဒီချက်ကတော့ခဏအောင်ပါဗလားပါတယ်ကျွန်တော်မသိရသေး။ဒီနေ့အတိအကျဖြစ်တာမနေရပါခင်ဗျ။ပုံချီချမ်းပေါ့နော်ဒီတော့တနေရကဂျိုထူချမ်းလို့ခေါ်တယ်။ဒါချီထိုင်ရဲ့အနောက်မြောက်ဖြစ်မယ
်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲမှာကိုကန့်တက်တွင်နဲ့အတူပလောင်ခေါ်တန်းအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့လည်းပါဝင်တိုက်ခိုက်နေတယ်လို့ပြောပါတယ် TNLA ခေါ်ပလောင်တပ်ဖွဲ့ကနိုင်ငံခြားရေးတာဝန်ခံတပန်လာကဒီကနေ့တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ
်ကျွန်တော်ဒီမနေ့နှစ်မိုင်ခွဲလောက်ကနေစပြီးတော့ဒီလောက်ကန်ပြန်မှဖြစ်နေတယ်အနည်းဆုံးဒီ300 400လောက်မှပြန်လည်းဖြစ်နေတယ်လည်းလည်းဆက်လာလောက်မှဆဲဒီကျွန်တော်တပ်ပတ်ချစ်ပွားတဲ့နေရာတချင်မှလင်းဒေတာပေါ့နော်အဲဒီမှာဆက်လို့ဆွေးနွေးလောက်တဲ့ဒီဖက်စကီတုံးကြီးနဲ့လာရပြီးတော့ဒီမှာတောင်းကျက်တက်ခိုက်တယ်ခင်ဗျာအဲတို့အဲ့ဒီတောင်းစီပြန်သွားပြီးတော့တနင်္လာနေ့မနေ့ဆယ်လောက်မှဆင်းနေဂျက်လျင်းစီနဲ့ကိုတက်ခိုက်နေတယ်လို့ကျွန်တော်သိရတယ်ခင်ဗျာ
ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်လောက်ကင်မြို့ပေါ်မှာဈေးတွေကျောင်းတွေပါပိတ်ထားတယ်လို့သူကပြောပါတယ
်နော်လောက်ကင်မြို့ပေါ်မှာရှိနေတဲ့ပြည်သူလူထုတွေကတော့အဲ့ဒီမှာအဲ့ဒီဒုစရိုက်တွေလည်းစိတ်ပိတ်ပြီးတော့ဒီတရုတ်ပြည်ရဲ့ကျန်းလာပေါ်ရမှုတွေအများကြီးရှိတယ်။ပြီးတော့အဲ့ဒီမှာတောင်းနေလဲခလုံးပိတ်ထားတယ်လို့ကျွန်တော်သိရတယ်။ကျန်နေတဲ့အားဒီမြို့သူမြို့သားတွေလည်းဒီအိမ်ထဲမှာပဲပုံပြီးတော့နေကြတဲ့နေသားမျိုးရှိတယ်။အများစုကတော့ဒီတရုတ်ပြည်ရဲ့ကိုတော့ရောက်ခလုံးတက်တယ်လို့ကျွန်တော်သိတယ်
။လောက်ကင်မြို့ပေါ်ကအခြေအနေကိုတော့ဒေသခံတဦးကအခုလိုပြောပါတယ
်။လောက်ကင်မြို့ပေါ်လားအေးအေးဆေးဆေးပါပဲကိုဘာမှဟိုထူထူထူးထူးတော့မရှိဘူးလူတွေကတိမ်းချောင်သွားတာတော့ရှိတာပေါ့ဒီတိုင်းအိမ်ထဲမှာပဲနေနေကြတဲ့ဟာလည်းရှိရဲ့ဟိုဘက်နိုင်ငံကူးတဲ့လူတွေလည်းရှိကြတယ်အဲလူကြီးရတော့နည်းနည်းများတယ်ကို1000ကျပ်လောက်တော့ရှိမယ်ကိုဈေးတွေကျောင်းတွေကျတော့လည်းဒီလိုစိုင်တမားတွေကလည်းအခုချိန်တွေကျတော့လည်းစိုင်မထွက်ကြတော့လေတကားပဲပိတ်ထားကြတာကျောင်းတွေလည်းပိတ်ထားတယ်
လောက်ကင်မြို့ပေါ်ကတင်းချောင်သွားသူတွေဟာဒေသခံတွေပါဝင်တယ်လို့တရုတ်နိုင်ငံကလာရောက်ပြီးဈေးဆိုင်ဖွင့်သူတွေနဲ့အလုပ်လုပ်ကင်သူတွေပါဝင်တယ်လို့ပြောဆိုတာလည်းရှိပါတယ်။လောက်ကင်မြို့အခြေအနေနဲ့ပတ်သက်ပြီးလောက်ကင်ရဲစခန်းကိုဆက်သွယ်ရမှာတော့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကိုကန့်ဒေသအတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရသတင်းစာတွေမှာတော့ဖေဖော်ဝါရီလ9ရက်နေ့ကဒေသခံတွေသတင်းပေးချက်အရတမ်ရော်ကလောက်ကင်ဒေသအတွင်းနေမြေရှင်းလင်းရာမှာကိုကန်းအပွင့်နဲ့တိုက်ပွဲ၄ကြိမ်ဖြစ်ခဲ့ကြောင်းတက်မရော်အနေနဲ့ဒီဒေသအတွင်းတောင်းချမ်းသူတွေအခြေမချနိုင်အောင်နေမြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းဖော်ပြပါတယ်။ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာလဲ။တာဝန်ကျတက်မရော်သားတဦးကလူကြီးတွေစီဝေးတက်နေကြောင်းသာဖြေဆိုပါတယ်။လက်ရှိကိုကန်းဒေသမှာအစိုးရနဲ့ကိုကန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာတရုတ်နိုင်ငံထဲဝင်ရောက်လာနေတဲ့အတွက်စိုးရိမ်ပူပန်မိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။မနေ့ကစပြီးဒီကနေ့အထိမြန်မာနိုင်ငံနေဆက်ဒေသကလူတွေဟာလုံခြုံရေးအတွက်စိုးရိမ်တာကြောင့်တရုတ်နိုင်ငံထဲဝင်ရောက်လာနေပြီးတရုတ်နိုင်ငံကစောင့်ရှောက်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့ပါတယ်။ပြိပခဖြစ်နေသူတွေကြောင့်ကွဲလွဲမှုတွေကိုငြင်းငြင်းချမ်းချမ်းညှိနှိုင်းဖြေရှင်းကြဖို့နဲ့တရုတ်နိုင်ငံကိုပါလုံခြုံရေးအရရိုက်ခတ်လာနိုင်တာကြောင့်နေဆက်ဒေသမှာတင်ကျင်မှုရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းပါတယ်။ကိုကဒေသအတွင်းတိုက်ပွဲတွေဟာ2009ခုနှစ်ကအစိုးရတပ်ရဲ့တိုက်ခိုက်တာကြောင့်တိရှောင်သွားတဲ့ကိုကခေါင်းဆောင်ဦးဖုံးကြားရှင်ကကိုကဒေသမှာပြန်အခြေစိုက်မယ်လို့ကြေညာပြီးတဲ့နောက်စတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ပ ီးခရဲနှစ်ဒီဇင်ဘာလအတွင်းဖြစ်ပွားတဲ့ကိုလုံမြို့နယ်အတွင်းကတိုက်ပွဲမှာတော့အစိုးရဘက်က9ယောက်ကြာဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်